မားလာရှိတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုနိုင်ရေးအတွက်တင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုက္ကရေးဌာန FDA ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။အကြံပြုတင်ပြထားတဲ့အဲ့ဒီစီမင်းတွေထဲမှာနောက်ဆုံးအဆင့်စမ်းသပ်ကာကွယ်ဆေးထိုးခံထားသူတွေကိုဆေးဝါးထုတ်လုပ်သူတွေဖက်ကအနီးကဆောင်ကြည့်ဖို့ပါဝင်ပါတယ်။ဆေးနှလုံးပါစမ်းသပ်ကာကွယ်ဆေးရဲ့ဒုတိယနဲ့နောက်ဆုံးအဆင့်ဆေးနှလုံးထိုးခံထားသူတွေကိုနှစ်လအထိဆောင်ကြည့်ကြမှာပါ။ထပ်ပြင်ဆေးအာနိသင်မရှိတဲ့စံသက်ကာကွယ်ဆေးထိုးခံထားသူအနည်းဆုံးလူ9ဦးကိုလည်းလေ့လာမှာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတွေကို Moderna နဲ့ Pfizer ဆေးကုမ္ပဏီတို့ကထုတ်လုပ်နေပြီးဒုတိယဆေးလုံးကိုကိုယ်သဘောနဲ့ဆေးထိုးခံမဲ့လူတွေနဲ့ဆက်နပ်ဖို့ပြင်ဆင်နေပါပြီ။စီမင်းသစ်တွေအရရှစ်ဆက်ဆန္ဒနိုင်မယ်ဆိုရင်တော့နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာကာကွယ်ဆေးတစ်တွေထွက်ပေါ်လာနိုင်ခြေရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရံကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအောက်တိုဘာသမမဟုတ်ရွေးကောက်ပွဲနေ့မှာတော့ထပ်ပေါ်လာနိုင်တယ်ဆိုပြီးသတင်းပတ်တွေနဲ့ချီပြောဆိုလာတာပါ FDA နဲ့အတူသိပ္ပံနဲ့အစိုးရအေဂျင်စီတချို့ကသူတို့ထုတ်ပြန်ခဲ့တဲ့ကာယောဂါနဲ့ပတ်သက်တဲ့အစီရင်ခံစာတွေနဲ့လိုက်နာရမယ့်ညွှန်ကြားချက်တွေကိုသမထွက်မဲ့ကာယောဂါအမြင်အတိုင်းပြောင်းလဲဖော်ပြနေတဲ့အတွက်ပြည်သူလူထုရဲ့ယုံကြည်မှုတွေကျဆင်းလာနေတာပါအမေရိကန်ပြည်နယ်20ထက်မနည်းမှာပိုကူးဆက်မှုမြင့်တက်လာနေပြီးတက္ကသိုလ်ကောလိပ်တွေနဲ့စာသင်ကျောင်းတွေပြောင်းဖွင့်ရာကပိုကူးဆက်မှုတွေတစ်ခါပြန်တိုးလာနေတာလည်းဖြစ်ပါတယ်